ခရီးပြည်နယ်ဘောလခဲမြို့နယ်ဖရူဆိုမြို့နယ်နဲ့ဒီမော့ဆိုမြို့နယ်တွေမှာအောက်တိုဘာ22ရက်ကြာသပတေးနေ့ညပိုင်းတုန်းကဒေသခံကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ KA နဲ့ KNDF ပူးပေါင်းတပ်ဖွဲ့တွေစစ်ကောင်စီတပ်တွေနဲ့တိုက်ပွဲ၄ချိန်ဖြစ်ပွားတယ်လို့ KNDF ဘက်ကပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဘောလခဲမြို့နယ်တွေမှာမေလာတွေကဆဖြစ်နေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေထဲမှာအစားအစာပြတ်လပ်လို့အသက်သေဆုံးသူ၄ယောက်ထက်မနည်းရှိနေပါပြီ။ဒီအခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမတ်စုမွန်တင်ပြပါမယ်ရှင်
။အောက်တိုဘာလ22ရက်ညနေ2နာရီခွဲလောက်ကဘောလခဲမြို့နယ်နန်းဖဲရွာနားမှာတစ်ကျိန်ဂျိုးပင်ကုန်းရွာတဝိုက်နားမှာတစ်ကျိန်စစ်ကောင်စီရင်တန်းကိုကရင်နီအမျိုးသားကာကွယ်ရေးတပ် KNDF နဲ့ကရင်နီတပ်မတော် KA ပူးပေါင်းအဖွဲ့တို့မိုင်းဆွဲတိုက်ခိုက်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်ဒါအပြင်ဖရူโซမြို့နယ်ထားလဲကျေးရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်ည9နာရီလောက်မှာတော့ဒီမော့ဆိုမြို့မှရဲစခန်းအနောက်ဘက်ဖုံကြီးကျောင်းသားမှာတိုက်ပွဲတစ်ကြိမ်ထပ်ဖြစ်ပြီးတော့မနေ့ကတရက်ထဲမှာစုစုပေါင်းတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကအခုလိုပြောပြပါတယ်
နောက်ဘက်ရောမရောက်ခင်ကမှတစ်ခေါက်စစ်ကောင်စီကို CA နဲ့ KNDF နဲ့ပေါင်းတက်ကမိုင်းဆွဲတိုက်ခိုက်ရရှိတယ်ပုံမှန်ကြေနောက်ကြေကတော့ကျွန်တော်တို့ကျုပ်ပင်ကုန်းဆိုတဲ့နေရာမှာမိုင်းဆွဲတိုက်ခိုက်နောက်ကြေရှိတယ်နောက်ကြေကတော့ကျွန်တော်ထားလဲမှာတိုက်ပွဲဆက်ဖြစ်တယ်နောက်ည9နာရီရောက်လို့ရောက်တော့ရဲစခန်းမှာလည်းဒါဟို KNDF နဲ့ CA နဲ့ပေါင်းပြီးတော့တိုက်ပွဲဆက်ဖြစ်ရရှိတယ်ပေါ့လေဒါတိုက်ပွဲ၄ကြိမ်ပေါ့စစ်ကောင်စီကဒုံလူလာနေစတာပဲအတိုက်ပွဲကလေဒုံထောက်လည်ဒုံတွေလူပြီးတော့အဖွဲ့ကအဲ့ဒီဒုံကိုပြေးလာနေတယ်ဒီနေ့ကျန်တာပြကြတော့က
ြစစ်ကောင်စီဘက်ကနေ drone လွှင့်တင်ပြီးထောက်လန်းရာကနေဒီမော့ဆိုမျိုးမရဲစခန်းအနောက်ဘက်ဖုံကြီးကျောင်းသားမှာတိုက်ပွဲဆက်ဖြစ်တာလို့ပြောပါတယ်မနေ့ကတိုက်ခိုက်မှုမှာတော့စစ်ကောင်စီဘက်က28ဦးသေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့တယ်လို့စစ်ကား3စီးပျက်စီးသွားတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်ဒီသေဆုံးမှုတွေနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်ပြုလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းသုံးတရာတရင်ထုတ်ပြန်တာမရှိသေးပါဘူးဒီမော့ဆိုနယ်ဘက်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာမကြာခဏတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံတွေကကြိုတင်ရှောင်တိမ်းထားကြလို့မနေ့ညကတိုက်ပွဲမှာတော့ဒေသခံပြည်သူတွေအထိခိုက်မရှိဘူးလို့ဒီမော့ဆိုဒေသခံတဦးကပြောပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပြီးတော့ပစ်ခတ်နေတာကြောင့်နေအိမ်တွေထိခိုက်ပျက်စီးမှုရှိပေမဲ့အပျက်စီးစရင်းကိုတော့မသိရသေးဘူးလို့ဒီမော့ဆိုဒေသခံတဦးကပြောပါတယ်
။တိုက်ပွဲကတော့မပြင်းထန်ပါဘူးသူတို့ဒီတိုင်းပဲအားကလာတော့ဒီစစ်ကောင်စီလက်နက်ကြီးနဲ့ရန်တမ်းရန်တမ်းပြစ်လိုက်တာဆိုဒီသက်ခံတော့မကူကလေးပတ်ပြီးပါတော့ဘာမှထိခိုက်တော့မဖြစ်ဘူး။သောတာပန်ဒါဆိုတာပြည့်စည်ပြီးတော့မတည်ဘောနာဒီအိမ်တွေပါတယ်ချက်ထိလာဆိုတာကခုချက်ပြီးတော့မတည်ရသေးဘူး
။ကယားပြည်နယ်မှာတိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ဘောလခဲနယ်နန်းဖဲရွာနာကတိုက်ပွဲကြောင့်တော့ဒေသခံတွေဟာဘေးလွတ်ရာကိုပုန်းချောင်နေရတယ်လို့နန်းဖဲရွာခံတဦးကပြောပါတယ်
။ဖက်ပြီးတော့ပြေးကြတာပဲ။ကျမတို့ကစားအကုန်လုံးပြေးရတယ်။ဖက်ပြေးတော့တပတ်နှစ်ပတ်လောက်ရှိသွားပြီ။အမညာဖြစ်တဲ့ချိန်ပြီးကြတော့ဟောတာလေဆို။တော့လည်းနေကြီးတော့ထူတာများတယ်။ကောလည်းနှစ်ဖက်ပြစ်ခတ်ပြီးတော့စိတ်ကောင်းစီကတော့ထူတာများတာပေါ့တို့။တို့ကလည်းနေကြီးတော့အားပိုးတာပေါ့။
လုံးချုံရင်ရနာမည်မဖော်လိုတဲ့ဘောလခဲမျိုးကန်တူကတော့ဘောလခဲနယ်တဝိုက်မှာမကြမကြတိုက်ပွဲဖြစ်ပွားနေတာမို့ထားခလော်လဲရွာ၊နန်းဖဲရွာ၊ပလဲလဲရွာ၊တောခူးရွာ၊နီနခါရွာစတဲ့ကြေးရွာ၁၀ရွာလောက်ကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပြောပါတယ်တိုက်ပွဲအခြေအနေငြိမ်သွားပြီဆိုရင်ဒေသခံတွေဟာရွာကိုပြန်လာလိုက်ပြန်ပြေးလိုက်နဲ့ဒုက္ခအမျိုးမျိုးကြုံနေရတယ်လို့ဒေသခံကပြောပါတယ်
။အကလုံးကရွာဆောင်နေတာရွာပေါင်း၁၀ရွာလောက်ရှိမှတနေ့အဲ့ဒီကြောလုံးကပေါ့ဆောင်နေ။ဆောင်လာကတော့ကြာနေပါပြီ။လေးလပိုင်းတွေကဆောင်နေ။ဆောင်လိုက်တိုက်ပွဲကငြိမ်လို့လူတို့ကပြန်ကတ်လာလိုက်။တတကြန်လမ်းပေါ်ပြန်ဖြစ်လိုက်ပြန်ပြေးလိုက်။အဲ့လူတွေကကနောင်းမရလို့ဆိုပြေးလွှိုင်းနေတယ်ကလူတော်များကြီး။တိုက်ပွဲမဟုတ်ဘဲနဲ့ပြေးလွှိုင်းနေဒုက္ခများပြီးတော့မှဆိုင်တာငါပြီးအဲ့ဒီဘက်မှာငတ်မခေါမများတယ်
။ဒီလိုမျိုးပြေးလွှားရှောင်ပုန်းနေရင်လည်းဒေသခံတွေအစာရေစာငတ်ပြတ်မှုကြောင့်ပလဲလေရွာနဲ့တောခုရွာကပြည်သူ၄ဦးသေဆုံးသွားတယ်လို့ဒေသခံကပြောပါတယ်။စစ်တပ်ကစားနပ်ရိက္ခာတွေတဲခွေ့မပြုဘဲစစ်ဆေးတင်းကျပ်နေတာလို့ဒေသခံတွေက VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေဟာကယားနယ်ဘက်မှာအင်အားတိုးချထားပြီးတော့တိုက်ပွဲမရှိလဲလက်နက်ကြီးတွေကိုအစမတန်အသုံးပြုကျေးရွာတွေဘက်ကိုပစ်ခတ်နေလို့ဒေသခံတွေဟာအိမ်မမနေရဲကြပဲဥယျင်ဆွန့်ခွာပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်။